ကုလသမဂ္ဂဌာနကိုယ်စားလှယ်အပါအဝင်နိုင်ငံတကာတန်တမန်အဖွဲ့တွေဟာရခိုင်ပြည်နယ်မောင်တော်နယ်ဘူးတီတောင်ဒေသကအခြေအနေတွေကိုလှစ်လာစုံစမ်းဖို့အတွက်ဒီကနေ့ရခိုင်ပြည်နယ်မှာရောက်ရှိနေပါတယ်။မြန်မာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကနေမြင်ရှင်းလင်းစဉ်မှာလူအခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့နိုင်ငံတကာလူအခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုပြီးမှနိုင်ငံတကာတန်တမန်အဖွဲ့တွေတွားရောက်တာလည်းဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
အော်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်ဘူးတီတောင်မောင်တော်ဒေသကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းချိန်မှာလူခွေချိုးဖောက်တာတွေရှိကြောင်းနိုင်ငံတကာလူခွေအဖွဲ့အစည်းတွေကထောက်ပြခဲ့သလိုသတင်းမီဒီယာတွေမှာလည်းဥပဒေမဲ့တပ်ဖြတ်တာဖမ်းဆီးတာနဲ့အာဏာပြုကျင့်တာတွေရှိကြောင်းသတင်းတွေဖော်ပြခဲ့ပါတယ်။ဒီလိုသတင်းတွေထွက်ပေါ်လာချိန်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အတွက်တောင်းဆိုခဲ့ပါတယ်။ဒီကနေ့မှာတော့ကုလသမဂ္ဂဌာနရဲ့ညှိနှိုင်းရေးမှုနဲ့တန်တမန်တွေစခိုင်းပြည်နယ်ကိုတွားရောက်လေးလာနေပြီဖြစ်ကြောင်းပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝန်ကြီးဦးမင်းအောင်ကပြောပါတယ
်။ UN ကညှိနှိုင်းရေးမှုပေါ့ဗျာ UN ညှိနှိုင်းရေးမှုနောက်အလင်းကဆင်နိုင်ငံကတန်အမတ်တွေပေါ့ဒီမောင်တို့ပဲဒီမောင်တို့မျိုးနေတဲ့မှာဟိုပြဿနာတွေကြုံခဲ့တဲ့နေရာတွေအတေအဓိကတော့ကြရတယ်နော်ဒီအကြမ်းဖက်မှုတွေအဲလှုပ်သွားတဲ့နေရာတွေမှာဒီလူအခွင့်အရေးချိုးဖောက်မှုတွေရှိလားတော့မရှိလားတော့အဲ့ဒါတွေကိုသူတို့ကြည်ရင်နဲ့ဌာနရှိတယ်ထင်တယ်အဲ့ဒါတွေကိုသူတို့လိုက်ကြတာပါဟုတ်ကဲ့ပါ
နိုင်ငံတကာတန်တမန်အဖွဲ့မှာတရုတ်၊အီဂျစ်၊ EU ၊အိန္ဒိယ၊ထိုင်း၊တူရကီ၊အမေရိကန်နဲ့ဗြိတိန်နိုင်ငံကတန်မတ်တွေပါဝင်ပြီးစစ်တွေမျိုးကနေဒီကနေ့မောင်တော်ကိုရဟတ်ရင်နဲ့တွားရောက်ခဲ့တယ်လို့မနေ့ဖတ်မှာလဲပြိပခဖြစ်ပွားရာတခြားဒေသတွေကိုထပ်မံတွားရောက်စုံစမ်းမှာဖြစ်ပါတယ်။ဒီကနေ့ခီးစင်မှာတန်တမန်အဖွဲ့ရဲ့လေးလာစုံစမ်းတာတွေကိုပြည်ထောင်စုအစိုးရပြည်내အစိုးရကပူးပေါင်းဆောင်ရွက်နေတယ်လို့လည်းဦးမင်းအောင်ကပြောပါတယ်
။ဒီအဖွဲ့ကိုဥဆောင်ပြီးတော့လာခဲ့တာကနေခိုင်ရဝင်အဖွဲ့ပေါ့နော်မြန်မာနိုင်ငံရဲ့ဟိုပြည်တော်စုအစိုးရအဖွဲ့ရဲ့ဥဆောင်မှုနဲ့ပဲဒါတွားရောက်ပြီးတော့ရှင်းလင်းပြသနေတာပဲဖြစ်တယ်လေပြည်တော်စုအဖွဲ့အနေနဲ့ကတော့ဝန်ကြီးချုပ်ကလည်းတိုက်ပါပြီးတော့ကူညီပြီးတော့ဒါပြသနေတာပေါ့နော
်တန်တမန်အဖွဲ့နဲ့အတူပြည်တော်စုအစိုးရအဖွဲ့ကနေဆက်ရေးရဝန်ကြီးဌာနပြည်တော်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နိုင်ငံခြားရေးဝန်ကြီးဌာနကဒုတိယဝန်ကြီးဦးကျော်တင်နဲ့တခြားတာဝန်ရှိသူတွေလိုက်ပါခဲ့တယ်လို့ပြည်내အစိုးရအဖွဲ့ကလည်းပြည်내ဝန်ကြီးချုပ်ဦးညီပူနဲ့လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးတို့လိုက်ပါခဲ့ပါတယ်ဒီကနေ့မှာပဲအာဆီယံလွှတ်တော်အမတ်များအဖွဲ့ကလည်းလူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးအ мян ဆုံးစုံစမ်းဖော်ထုတ်ဖို့ကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။အော်တိုဘာလ31ရက်နေ့ကတော့ HRW ကလူခွင့်စောင့်ကြည့်ရေးအဖွဲ့ကရွာ၃ရွာမှာမီးလောင်နေတဲ့ဂျူရုတပ်ပုံတွေကိုကိုးကားပြီးမြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးတာတွေကိုလက်ခံဖို့တောင်းဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထူးကိုယ်စားလှယ်Miss Yahili ကလည်းနိုင်ငံတကာစုံစမ်းစစ်ဆေးဖို့ကိုတောင်းဆိုထားပါတယ်။ဒီကနေ့အထိတော့မောင်တော်ဒေတာကျန်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးဖမ်းဆီးထားသူ60ကျော်ရှိသွားပြီဖြစ်ကြောင်းနဲ့ဖမ်းဆီးထားသူတွေကိုဒေတာတွင်းကရဲစခန်းတွေမှာထိန်းသိမ်းထားပြီးပြည်မှုဆိုင်ရာစွဲချက်တွေနဲ့အညီရေးယူသွားမှာဖြစ်ကြောင်းရခိုင်အစိုးရကသတင်းထုတ်ပြန်ထားပါတယ်။